ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့စည်းရေးကိစ္စအတွက်အမေရိကန်လွှတ်တော်အမတ်30ကျော်ကသမရစီကိုဘာကြောင့်ကောက်ကံငင်ကရေးပေါ်တိုက်တွန်းလိုက်ကြတော့ခင်ဗျာ
ကောက်ကံငင်ကတော့မဟုတ်ဘူးဗျာဒီစာကိစ္စစီစဉ်နေတာကြားပြီစီစဉ်နေတာကြားပြီဆိုတာအထူးသဖြင့်တော့ဒီပြီးခဲ့တဲ့လူ့ခွင့်ကောင်စီရဲ့မတ်လအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ကိုယ်စားလှယ်ကိုတက်တန်းတော့ဆုံးဖြတ်ပြီးခဲ့တဲ့ကရှိလာမဲ့အစည်းအဝေးတွေမှာကျွန်လာတို့စက်တင်ဘာလစတဲ့လူ့ခွင့်ကောင်စီအစည်းအဝေးတွေမှာကုလသမဂ္ဂလုံခြုံရေးကောင်စီမှာနော်ကုလသမဂ္ဂအတူတူညီလာခံမှာဒီမြန်မာနိုင်ငံရေးကိစ္စကိုတိတိပုံပြီးတုံ့ပြန်ဆောင်ရွက်ဖို့ဆိုပြီးတော့ရပေါ်တာရှိကြတာဟုတ်နောက်ကပြီးခဲ့တဲ့ကာလတွေမှာလည်းအာဖရိကတိုက်ကကော်ဒီဗွားနိုင်ငံမှာအလားတူပဲနော်ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့စည်းတာလည်းပြီးခဲ့တဲ့မတ်လလူ့ခွင့်ကောင်စီအစည်းအဝေးမှာအတည်ပြုလိုက်ကြပြီနောက်တလောလေးရပဲလစ်ဗျားနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေအတွက်လူ့ခွင့်ကောင်စီကရောလုံခြုံရေးကောင်စီကရောစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆုံးဖြတ်လိုက်ကြပြီဆိုအဲ့လိုမျိုးတိုးတက်မှုတွေရှိတဲ့အချိန်မျိုးမှာမြန်မာနိုင်ငံအတွက်လည်းအမေရိကန်အစိုးရကစုံစမ်းရေးကော်မရှင်ဖွဲ့စည်းကိုအားသောခွန်ဆိုင်ကျူးလာတင်လဲဆိုပြီးတော့ဒီလွှတ်တော်အမတ်တွေကသဘောထားရှိကြတယ်။ဒါကြောင့်မို့လို့လေဒီစာကိုအခုလိုမျိုးသမရစီကိုတင်လိုက်တာပါပဲ
။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကဒီစုံစမ်းရေးကော်မရှင်ဖွဲ့စည်းရေးကိစ္စကိုထောက်ခံကြောင်းပြောခဲ့တာပြီးခဲ့တဲ့ဩဂုတ်လဆိုတော့၈လ၉လလောက်ကြာသွားပြီပေါ့လေ။ဘာကြောင့်အမေရိကန်ကအားသုံးခွင့်ဆိုင်မလုပ်ဖြစ်ခဲ့တာတော့ဗျာဒီကြားထဲမှာ
။အဲ့လိုလုံးပေါ့ဆောင်းတော့ဆောင်းရနေကြလာတယ်ဒီကာလအတွင်းမှာဒီကော်မရှင်ဖွဲ့စည်းရေးအတွက်လိုအပ်တဲ့ထောက်ခံမှုရဖို့အတွက်ဒီနိုင်ငံတကာအစိုးရတွေကိုအမေရိကန်အစိုးရတွေကစီယုံလှုံ့ဆော်နေတာရှိတယ်အဲ့လိုစီယုံလှုံ့ဆော်နေပြီးတို့လည်းအခုဆိုလို့ရှိရင်နိုင်ငံပေါင်း16နိုင်ငံကဒီကုလသမဂ္ဂစုံစမ်းကော်မရှင်ဖွဲ့စည်းကိုထောက်ခံထားတာပေါ့တို့တော်လည်းတစ်ဖက်မှာဒီကြီးမားတဲ့အဟံအတားရရှိတယ်ကြီးမားတဲ့အဟံအတားရဆိုတဲ့နေရာမှာမြန်မာရှိအစိုးရနဲ့ပူးပေါင်းဆောင်ရနေကြတဲ့တရုတ်တို့အိန္ဒိယတို့စတဲ့အိန္ဒိယချင်းနိုင်ငံတွေနောက်တစ်ခါအာဆီယံဖွဲ့တွေကနိုင်ငံတွေတော်ကမြန်မာအစိုးရလိုပဲဒီအလားတူအချမ်းဖက်အစိုးရဖြစ်ကြတဲ့မြောက်ကိုရီးယားလိုကျူးဘားလိုဗင်နီဇွဲလားလိုစတဲ့နိုင်ငံတွေကကုလသမဂ္ဂအချိန်မြင့်မှာဒီလိုကော်မရှင်မျိုးမပေါ်ပေါက်ရေးအတွက်အစွမ်းကိုကြိုးပမ်းဟန်တားနေရတယ်ရှိတယ်ဒီကကြတော့တစ်ဖက်မှာဘလောက်ပဲကြိုးစားကြိုးစားတစ်ဖက်မှာကြောင့်လည်းအဟံတားရရှိပြန်ရောဒါကြောင့်မလို့ကျွန်တော်တို့ကဒီလိုကြိုးစားဆောင်ရွက်တဲ့နေရာမှာအမေရိကန်ဆိုတဲ့အမြင့်ဆုံးပုဂ္ဂိုလ်ကြီးပေါ့ဗျာသမ္မတကိုဥပမာကိုယ်တိုင်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကိုယ်တိုင်ဥဆောင်ရွက်ပြီးဆောင်ရွက်ဖို့တောင်းဆိုတာပေါ့သူတို့သာဥဆောင်ရွက်ပြီးမယ်ဆိုလို့ရှိရင်ဒီတစ်ဖက်ကဒီစန့်ကျင်ဘက်နိုင်ငံများရဲ့တုံ့ပြန်မှုကိုလည်းကြော်လွှားနိုင်မှာဖြစ်တဲ့အပြင်ထောက်ခံတဲ့နိုင်ငံတွေကလည်းပို့ပြီးတော့စီးပွားနိုင်မှာဖြစ်ပါတယ
်အခုလွှတ်တော်အမတ်တွေကြည့်မယ်ဆိုရင်ဒါအောက်လွှတ်တော်ကြီးပဲဖြစ်နေတာတွေ့ရပါတယ်ဒီအထက်လွှတ်တော်မှာပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေအောက်လွှတ်တော်အမတ်အများစုရဲ့သဘောထားဆန္ဒတွေကဘယ်လိုများရှိကြပါလဲခင်ဗျအ
ထက်လွှတ်တော်မှာအခုပဲကျွန်တော်တို့ဒီပြီးခဲ့တဲ့လကဒီအိန္ဒိယနားပြည်နယ်ကအထက်လွှတ်တော်အမတ်ရစ်ချတ်လူကဦးဆောင်ပြီးတော့ဆုံးဖြတ်ချက်ဗိုလ်ချုပ်တရက်ကိုတင်သွင်းထားတာရှိပါတယ်အဲ Senate Resolution 12လို့ခေါ်ပါတယ်။အဲဒီမှာလည်းဒီအောက်လွှတ်တော်အမတ်များရဲ့စာအတိုင်းပဲအမေရိကန်ဆိုကဥဆောင်ရပြည်ပြီးတော့ဒီကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့စည်းရေးကိုဖြစ်မြောက်အကောင့်တွေဟိုတိုက်တွန်းထားပါတယ်။ဆိုအဲဒီဥပဒေမူကြမ်းကလည်းအခုလက်တလော Senate အထက်လွှတ်တော်အမတ်များအကြမ်းဆွေးနွေးနေပြီးတော့မကြာခင်မှာအတည်ပြုထောက်ခံမှုရှိပါတယ်။ဆိုတော့ဒါကအောက်လွှတ်တော်တခုရဲ့တောင်းဆိုမှုမဟုတ်ပါဘူး။အထက်လွှတ်တော်အမတ်များရဲ့တောင်းဆိုမှုလည်းဖြစ်ပါတယ်
။ဒီလိုစာရေးသားတိုက်တွန်းမှုတွေကြောင့်ပေါ့လေအမေရိကန်အစိုးရရဲ့ရှေ့ခြေဆန်းပေါ့လေဘယ်လိုလိမ်းများဖြစ်လာနိုင်မလဲခင်ဗျ။ဒ
ီကဗျာဒီအခုလက်တလော့ရှေ့လေပိုင်းမှာနောက်မြောက်အာဖရိကမှာဖြစ်ပေါ်နေတဲ့အာရဗျီသူတွေရဲ့တော်လှန်ရေးတွေအဲဒီပြည်သူတွေရဲ့တော်လှန်ရေးပေါ်မှာဒီအာနာရှင်အစိုးရရဲ့တုံ့ပြန်မှုတွေစသဖြင့်ဒီလေပြားမှာဖြစ်နေတာတွေစီးရီးယားမှာဖြစ်နေတာတွေအီဂျစ်မှာယေမန်မှာဘာရိန်းမှာစသဖြင့်ဖြစ်နေတာတွေကြားမှာကျွန်တော်တို့အဓိကစိတ်ပူတာကမြန်မာနိုင်ငံရေးကိစ္စကမ္ဘာစိတ်ဝင်စားမှုအောက်ကတောက်သွားမှာကိုအဓိကစိတ်ပူပါတယ်ဒီလိုစိတ်ပူပန်မှုမျိုးကိုလည်းဒီခုနကအထက်လွှတ်တော်အောက်လွှတ်တော်အမတ်တွေလည်းအဲလိုပဲခံစားနေရတယ်ဆိုတော့ဒီဘက်မှာဒီလိုအရေးကြီးတဲ့ကမ္ဘာပြဿနာတွေပေါ်မှာအာရုံစိုက်နေသလိုပဲဒီဘက်မှာလည်းမြန်မာနိုင်ငံပေါ်မှာထားရှိတဲ့စိတ်ဝင်စားမှုနဲ့ပံ့ပိုးမှုကူညီမှုတွေကိုလုံးဝအပြောက်ခံလို့မရအောင်ဒါအမေရိကန်ဆိုတော့ကျွန်တော်တို့ကစိုက်လိုက်မတတိုက်တွန်းနေရမှာပါအဲဒါမို့လို့လည်းအခုလိုမျိုးဒီအောက်လွှတ်တော်အထက်လွှတ်တော်အမတ်များကအမေရိကန်ဆိုတော့သတိပေးတာပေါ့ဗျာမြန်မာနိုင်ငံကိစ္စကိုမပြဆောင်ကြည့်ပါလိုအပ်တာတွေကိုထိကျအောင်လုပ်ပါတစ်ဖက်မှာတခြားအရေးကြီးတဲ့ကမ္ဘာရေးကင်းတွေကိုအာရုံစိုက်နေသလိုပဲမြန်မာနိုင်ငံကိစ္စကိုလည်းဆက်လက်တပုတ်ဆောင်အခုမမေ့ပါနဲ့ဆိုတာမျိုးကိုဒါသတိပေးနေတာပေါ့ဗျာ
ဥအောင်နေကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါပြီ